ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေမှုတိုက်ဖျက်ရေးအတွက်လိုအပ်တဲ့အစီအစဉ်တွေကိုနိုင်ငံအတော်များများကလှုပ်ဆောင်နေမှရှိဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြာသပတေးနေ့မှာသတိပေးပြောကြားလိုက်ပါတယ်။လက်တလောရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ရဲ့ထိန်းချုပ်မှုအန္တရာယ်ကိုရင်ဆိုင်ဖြေရှင်းနိုင်ရေးအတွက်နိုင်ငံအများပြားကနိုင်ငံရေးအရလှုပ်ဆောင်လိုတဲ့ဆန္ဒရှိတာကိုမတွေ့တဲ့အပေါ်အထူးဆိုရင်ကြောင့် WHO အကြီးအကဲတက်ဒရိုအဒနမ်ဂေဗရီယေဆုစ်ကပြောပါတယ
်။ This is not a drill.This is not the time to give up.
ဒါဟာအဆန်းလက်ကျင်နေတာမဟုတ်ပါဘူး။လက်လျှော့အဆုံးပြရမယ့်အချိန်မဟုတ်တလို့စင်ကြေပေးနေရမယ့်အချိန်လည်းမဟုတ်ပါဘူး။ခုချိန်ဟာဒီယောဂါပုတ်ကုဆက်ပြန့်နှံ့မှုရပ်တန့်သွားအောင်အဆန်းကုန်ကြိုးစားလှုပ်ဆောင်ရမယ့်အချိန်ဖြစ်ပါတယ်လို့ WHO အကြီးအကဲကပြောသွားတာပါ။ COVID-19 လို့တရားဝင်အမည်ပေးထားတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူကြာသပတေးနေ့အထိ 3,200 ကျော်သွားပြီဖြစ်ပါတယ်။ယောဂါပုတ်ကုဆက်ခံထားသူအရေအတွက်ဟာလည်း9,500 ကျော်သွားပြီဖြစ်တဲ့အပြင်ယောဂဗုတ်ကူးဆက်နေတဲ့နိုင်ငံပေါင်း80ကျော်သွားပြီဖြစ်ပါတယ်။တည်ဆုံးသူနဲ့ယောဂဗုတ်ကူးဆက်သူအများစုဟာဒီဗိုင်းရပ်စ်ပိုးစတင်တွေ့ရှိတဲ့တရုတ်နိုင်ငံမှာဖြစ်ပါတယ်။တရုတ်အာဏာပိုင်တွေယောဂပိုးစတင်တွေ့ရှိတဲ့အနီးဝန်းကျင်ကမြို့တွေကိုဝင်ထွက်သွားလာခြင်းမပြုနိုင်အောင်ပိတ်ပင်လိုက်ပြီးစာတင်ကျောင်းတွေကိုလည်းရက်အကန့်အသတ်မရှိပိတ်ထားလိုက်ပါတယ်။တရုတ်ဆွေရကယောဂပိုးပြန့်နှံ့ခြင်းမရှိအောင်အဆွမ်းကုန်ကြိုးစားခဲ့ပေမဲ့လည်းဒီဗိုင်းရပ်စ်ပိုးဟာတခြားနိုင်ငံတွေကိုအလင်းအမြန်ကူးဆက်ပြန့်နှံ့လာခဲ့တာဖြစ်ပါတယ်။